The meaning and coherence it provides is in proportion to how much we care about and believe in it. ကိုယ်အလုပ်ကဘယ်လောက်အတိတ်ပဲရှိတယ်ဆိုတာဘယ်ပုံမှန်မတူလဲဆိုတော့ကိုကအဲ့ဒီလုပ်ပုံမှာဘယ်လောက်တန်ဖိုးထားတယ်လဲဘယ်လောက်ယုံကြည်မှုရှိတယ်လဲအဲ့ဒါပုံမှန်မတူဘူးနော်တန်ဖိုးထားမှုအလုပ်ကိုကိုကတန်ဖိုးထားလေလေအဲ့ဒီအလုပ်ကကိုယ့်အတွက်အတိတ်ပဲပူရှိလေလေကိုဘဝကိုပို့ပြီးတော့စူးစိမှုပေးလေလေပဲနော်အလုပ်ပုံမှာကိုကယုံကြည်မှုရှိလေလေအတိတ်ပဲပူရှိလေလေပဲအဲ့တော့အလုတ်ကိုယုံကြည်ဖို့တန်ဖိုးထားဖို့အတန်ရဲ့ကြီးတယ်။စဉ်းနဲ့စဉ်းစားဖို့လိုတာပေါ့။ငါလုတ်တဲ့လုတ်ကအများအကျိုးရှိတယ်လားမရှိဘူးလား။အများထိခိုက်တဲ့ထိခိုက်မဲ့အလုတ်တစ်ခုကိုလုံနေရင်တော့အဲ့ဒီအလုတ်ကိုအတိတ်ပဲရှိလို့ခံစားရဖို့အဲ့တော့မလိုတော့ဘူး။ဟုတ်။ဆိုတော့အများမထိခိုက်တဲ့အများအကျိုးရှိတဲ့အလုတ်တစ်ခုကိုလုံနေရလို့ရှိရင်အလုတ်ပေါ်မှာယုံကြည်မှုပြင်းထန်လေလေအတိတ်ပဲပိုရှိလေလေပဲ။ As we know, some jobs are particularly demeaning and exploitative. နော်အဲ့တော့တချို့အလုပ်တွေဟာ demeaning ဆိုတာလူရဲ့ဂုဏ်ကိုကျဆင်းစေတယ်နော် exploitative ဆိုတာကတော့အဲ့ဒီလူတွေကိုကိုယ်ကိုကျိုးအတွက်အသုံးချလိုက်တာသူတို့မှထိခိုက်သွားတယ်နော်အဲ့တော့သူတို့မှထိခိုက်တယ်ဆိုရင်ဒီအလုပ်က demeaning ဖြစ်သွားပြီတေးတိမ်တဲ့နှိမ့်ကြတဲ့အလုပ်ဖြစ်သွားပြီ Some working conditions are highly toxic to either physical or psychological health or both တချို့အလုပ်တွေဟာကျန်းမာရေးကိုထိခိုက်စေတယ်နော်အထူးသဖြင့် chemical နဲ့ပတ်သက်တဲ့ဆေးရုံတွေနော်အခိုးငွေတွေအများကြီးထွက်တယ်အဆိပ်တွေအများကြီးထွက်တယ်အဲ့ဒီအဆိပ်တွေဟာရှူမိလို့ရှိရင်အဆုတ်တို့ဘာလို့ပျက်စီးသွားနိုင်လဲနော် What can be dangerous to your health အဲ့တော့အလုပ်ကကျမ်းမာရေးကိုလည်းထိခိုက်စေနိုင်တယ်မလုပ်တတ်လို့ရှိရင်နော်မရွေးချယ်တတ်လို့ရှိရင်ထိခိုက်စေနိုင်တယ်အဲ့တော့ chemical အလုပ်ရုံတွေမကပါဘူးနော်တချို့အဲ့လိုအခိုးငွေတွေဘာတွေထွက်တဲ့အလုပ်ရုံမဟုတ်ပေမဲ့အလုပ်မှာဆက်ဆံရေးအဆင်မပြေလို့ရှိရင်သူကစိတ်ကျမ်းမာရေးကိုထိခိုက်စေတယ
But even if you have a job with a lot of autonomy and a good salary, and you are doing things that you care about, even love to do, you are never completely in control.
ကိုယ့်အလုပ်ကိုကိုယ်တန်ဖိုးထားတယ်။ကိုယ့်အလုပ်မှာကိုယ်သဘောကျတယ်လို့စီစဉ်နေတယ်၊ဖန်တီးနိုင်တယ်၊ရွေးချယ်နေတယ်၊ဆုံးဖြတ်နိုင်တယ်။အဲ့လိုကိုယ်မျက်နှိုးတဲ့အလုပ်ပင်ဖြစ်တော်လဲပဲ။ဒီအလုပ်မှာရာဂနှုန်းပြည့်ကိုက control လုပ်လို့မရဘူး။အခြေအနေတွေကအမျိုးမျိုးပြောင်းလဲသွားနိုင်တယ်။အဲ့တော့အလုတ်မှာ control နည်းနည်းရှိတဲ့လူဟာအလုတ်လုပ်ရတာမှာပို့ပြီးတော့ပြောတယ်တဲ့ကိုကဘာမှစဉ်းစားခွင့်ဆုံးပြခွင့်လုတ်ပိုင်ခွင့်မရှိဘဲနဲ့စိတ်ရုပ်တရုပ်လို့သူများခိုင်းသမျှပဲလုပ်ရတယ်ဆိုရင်အဲ့ဒီအလုတ်မှာမပြောနိုင်တော့ဘူးဟုတ်အဲ့တော့ကိုတက်နေတဲ့လောက်အထွေပြင်ကိုအောက်ကတပည့်တွေပေါ့နော်လိုအပ်လူတွေကိုသူတို့စဉ်းစားခွင့်နည်းနည်းပေးရမယ်ဆုံးဖြတ်ခွင့်နည်းနည်းပေးရမယ်အဲ့ဒါဆိုသူတို့ပို့ပြီးတော့ control ရှိလာလို့ပို့ပြီးတော့ပြောတယ်ဟုတ်ခိုင်းသမျှလုပ်ရတယ်ဆိုရင်မပြောတော့ဘူး
A person can experience job stress, insecurity, frustration and failure at any level.
အလုပ်မှာအဆင်အဆင်အဆင်အဆင်ရှိမယ်နော်။အများနဲ့ပေါင်းပြီးတော့လုပ်ရတာကိုတယောက်တည်းလုပ်ရတဲ့အလုပ်ကအတန်ရှားပါတယ်။အများနဲ့ပူးပေါင်းပြီးလုပ်ရတဲ့အခါမှာအထက်လူအောက်လူအများကြီးရှိတဲ့အခါမှာနော်။ဘယ်လိုပဲရှိရှိအဲ့ဒီအလုပ်တိုင်းအလုပ်တိုင်းဟာ stress ကိုဖြစ်စေတယ်။နော်။ပင်ပန်းတယ်။နော်။ကိုယ်ပင်ပန်းတယ်၊စိတ်ပင်ပန်းတယ်။ Insecurity စိတ်မအေးရတာရှိတယ်။လုံငန်းတစ်ခုထိရောက်တူဆောင်ထားတယ်အချိန်နဲ့ရဒီလုံငန်းပြတ်သွားနေတယ်နော်ရာထူးတစ်ခုရထားတယ်အချိန်နဲ့ရဒီရတဲ့ရာထူးဟာဆုံးရှုံးသွားနေတယ်နော်အဲ့တော့ insecurity ကအနေနဲ့များတော့ရှိတယ်နော်ဒါကြောင့် frustration လည်းရှိနေတာပဲစိတ်ထဲမှာစိတ်မအေးရတဲ့သဘောတော့ကဆိုတာအနေနဲ့များရှိတယ်နော
် Bringing the meditation practice to bear on your work life can make for major improvements in the quality of your life at workNo matter what your job.
တဲ့အလုတ်ကဘယ်လိုအလုတ်မျိုးပဲဖြစ်ဖြစ်အဲ့ဒီအလုတ်ပေါ်မှာပဲကိုကတရားအမြင်သတိပဋ္ဌာန်အမြင်နဲ့ရှုမှတ်ပြီးတော့ပွားများပြီးတော့လုပ်သွားနိုင်မယ်ဆိုရင်ဘယ်လိုအလုတ်မျိုးပဲလုပ်နေရလုပ်နေရအလုတ်နဲ့ပတ်သက်ပြီးတော့ပင်ပန်းမှုကနည်းသွားမယ်။လူရင်းပြောချင်တာဒီအချက်ကိုပြောချင်တာပါနော်။
ဆိုတော့အလုတ်ဟာလူတယောက်ရဲ့ဘဝမှာအင်မတန်ကြီးမားတဲ့ကိစ္စကြီးဖြစ်တယ်နော်ဘယ်အသက်ဘယ်ရွယ်လောက်ကစပြီးတော့အလုတ်လုံးမိကြလဲလောက်ရလဲဆိုတော့အကြမ်းမြင်ပြောရင်တော့အသက်စိတ်လောက်ကနေစပြီးလောက်ရပြီနော်တချို့ဒီထောက်ဒီလောက်တော့အသက်မကြီးသေးဘူးနော်ငယ်ရွယ်နဲ့လှုပ်လှုပ်ရလို့ရှိတယ်အဲ့တော့တနေ့တာမှာဘယ်အချိန်ကနေဘယ်အချိန်ထိအလုတ်လှုပ်ရလဲဆိုတော့အလုတ်သွားဖို့ပြင်ရတာစတွက်လိုက်နော်အဲ့လိုသွားတော့မယ်ဆိုပြီးတော့အဲ့လိုသွားဖို့ပြင်ရတဲ့အချိန်ကနေစပြီးတော့သွားတဲ့လမ်းခီးမှာကုန်ရတဲ့အချိန်တွေရောနော်အလုံးမှာတနေကုန်လုတ်ပြီးတော့နောက်ဆုံးပြန်လာတဲ့အချိန်ထိတွက်လိုက်ရင်တနေ့မှာဘယ်နှစ်နိုင်လောက်ရှိမလဲများသောအားဖြင့်12နာရီရှိပါတယ်နော်တနေ့မှာ12နာရီလောက်လုတ်ရတယ်အဲ့ဒီ12နာရီကအဲ့တဲ့အချိန်ဖယ်လိုက်လို့ရှိရင်ကိုနိုးနေတဲ့အချိန်ကာလရဲ့3ပုံနှစ်ပုံရှိနေတယ်နော်ဘလောက်များလဲဆိုစဉ်းစားကြည့်နော်တော့တိကျစဉ်းစားကြည့်ရင်အလုတ်အတွက်ဘဝကိုပေးလိုက်ရသလိုဖြစ်သွားပြီနော်အဲ့တော့ဒီအလုတ်ကနေကိုကပတ်စံရလို့ဘာမှပြန်မရဘူးဆိုရင်တော့တော်တော်နဲ့နာတာနော်အဲ့တော့အလုတ်တည်ပြီးရင်စိတ်ဓာတ်နဲ့အသိဉာဏ်ရင်းကျက်မှုရှိဖို့အထောက်အကူပေးနိုင်မယ်ဆိုရင်အင်မတန်ပင်ပန်းခံရုံနဲ့တည်းနော်အဲ့တော့စာဝတ်နေရေးအတွက်လည်းအထောက်အကူပေးမှနော်အခုတော့တချို့လူတွေတနာဖို့အမှန်ကောင်းပါတယ်အလုတ်အမတန်ပင်မမိမယ်အဲ့ဒီအလုတ်ကရလာတဲ့ဝင်ငွေရစာဝတ်နေရေးအတွက်ထပ်ပလုံလောက်အောင်မပေးနိုင်ဘူးနော်အဲ့တော့စာဝတ်နေရေးအတွက်လည်းပဲလုံလောက်အောင်ထပ်ပပေးနိုင်မှာပြီးတော့စိတ်ဓာတ်နဲ့အသိဉာဏ်တိုးတက်မှုရင်းကျက်မှုအတွက်လည်းပဲအထောက်ပံ့ပေးနိုင်မှာအလုတ်လုံရင်လုံရင်လည်းပဲပညာတွေတိုးလာမှာနော်ပြောတာဆိုတာဆက်ဆံတာအစသဘောထားတွေပို့ပြီးတော့မှန်လာမှာရင်းကျက်လာမှာအဲ့လိုမှတာဒီလူဟာသူ့ဘဝတစ်ခုလုံးပေးလိုက်ရတာပေးရချွတ်နှက်သွားမှာနော်အဲ့တော့ you do not always have to get out of a stressful job for your work life to start to change in positive ways နော်အဲ့တော့အလုပ်မှာအဆင်ပြေလာဖို့အလုပ်နဲ့ပတ်သက်ပြီးတော့စိတ်ချမ်းသာဖို့ရဖို့ဆိုတာအဲ့ဒီအလုပ်ပေါ်မှာကိုယ်ကသဘောထားမှန်ဖို့အလုပ်လုပ်နေတုန်းမှာလည်းပဲတတိလေးနဲ့သိပြီးတော့ကြည့်ပြီးတော့စိတ်အေးချမ်းအောင်ထားပြီးတော့လုပ်သွားဖို့လိုတာနော်အလုပ်လုပ်ရတာပင်မမှာလည်းမလုပ်တော့ဘူးဆိုလို့မဖြစ်ဘူးအဲ့တော့အလုတ်ကိုစွန့်လွတ်လိုက်ဖို့မလိုပါဘူးနော်အဲ့တော့ဒီဖုံးဖုံးကတော့အများအားပြောလို့ရှိတယ်နော်ဘဝထဲမှာတရားရှာဖို့နော်ဘဝထဲမှာတရားရှိတယ်ဘဝတစ်ခုလုံးဟာတရားဘာဝနာဖြစ်သွားစေခြင်းလေဆိုတာနော်အများအားပြောလို့ရှိတယ်နော်ဒါကြောင့်ဒီအလုတ်လုံးရင်းနဲ့ကိုပဲရနိုင်တယ်လို့တတိနဲ့မှတ်ပါဒီအလုတ်ပေါ်မှာငါဘယ်လိုသဘောထားလဲဆိုတာအစမှားရမယ်ဒီအလုတ်နဲ့ပတ်သက်ပြီးတော့တွေ့ရကြုံရဆက်ဆံရတဲ့လူတွေပေါ်မှာငါဘယ်လိုသဘောထားနေလဲသူတို့နိုင်ငံနဲ့ဆက်ဆံရေးအဆင်ပြေလားတခါလေအလုတ်ကတော့တိတ်စိတ်ဝင်စားစရာမကောင်းပါဘူးဒါပေမဲ့အနားမှာရှိတဲ့လူတွေနဲ့ဆက်ဆံရေးပြည်လဲလို့ရှိရင်ပျော်တယ်မလုပ်လို့မဖြစ်လို့လုပ်နေရတာပဲနော်အလုတ်ကအမျိုးမျိုးရှိတာကိုကိုယ်စိတ်တန်းကြအလုတ်ကိုရွေးဖို့ဆိုတာတော်တော်မလွယ်ပါဘူးအချိန်နဲ့ရတဲ့အလုတ်ကိုလုပ်နေရတာအများများပါတယ်နော်လူများစုကအဲ့လိုပဲလုပ်ရတာပါတိုးတော်လည်းပဲလုပ်ရချင်းတူတူအလုတ်ကိုကောင်းအောင်ကိုယ့်ဘက်ကလှုပ်တင်တဲ့လောက်လုပ်နေတဲ့လောက်အစွမ်းကုန်စူးစမ်းပြီးလုပ်လိုက်မယ်အလုတ်မှာတွေ့ရတဲ့လူတွေနဲ့ဆက်ဆံရေးမှာလည်းပဲသဘောထားမှန်မှန်နဲ့သိပြီးတော့ကိုယ်စိတ်ကိုကိုသိပြီးတော့နော်တတိလေးနဲ့ပြောဆိုဆက်ဆံသွားမယ်ဆိုရင်တမျိုးတော့ငြင်းချမ်းမှုရတယ် Sometimes simply deciding as an experiment to make your work part of your meditation practice part of your work on yourself can shift the balance from a sense of being done in by the job to a sense of knowing what you are doing and choosing to do itတခါလေမှာဒီအလုတ်ကိုပဲကိုကစမ်းသပ်မှုတစ်ခုအနေနဲ့ဒီအလုတ်ထဲမှာငါသတိပဋ္ဌာန်ထည့်ပြီးတော့သတိပဋ္ဌာန်ပွားရင်းနဲ့လုံသွားမယ်ဆိုရင်ဘယ်လိုများအကျိုးထူးလာမလဲလို့ဒီလိုတွေးပြီးတော့စမ်းကြည့်တယ်နော်အဲ့တော့အဲ့လိုစမ်းကြည့်လို့ရှိရင်အလုတ်ကကိုယ့်ကိုနှိမ့်ဆက်နေတဲ့သဘောမျိုးမဟုတ်တော့ဘူးနော်အဲ့တော့အလုတ်ကကိုယ့်ကိုနှိမ့်ဆက်နေတဲ့သဘောမျိုးမခံစားရတော့ဘဲနဲ့အလုတ်ပုံမှာတမျိုးစိတ်ဝင်စားပြီးတော့အော်ကျင့်တတ်မှုတမျိုးလည်းရနိုင်တယ်နော်ကိုကဒီအလုပ်ကိုလိုလိုချင်ချင်လုပ်တဲ့သဘောဖြစ်သွားတယ် choosing to do it ဆိုတော့အဲ့ဒါပဲနော်မလုပ်ချင်မနဲ့လုပ်ရတဲ့သဘောမဟုတ်ဘဲနဲ့လုပ်ချင်လို့လုပ်တဲ့သဘောဖြစ်သွားတယ် This change in perspective can lead directly to a change in what your job means to you ကိုကသဘောထားပြောင်းသွားရင်အလုပ်ရဲ့အတိတ်တွေကပြောင်းသွားတယ်အဲ့ဒါအမှန်ရေးကြည့်တဲ့ချက်ပဲနော်တော်တော်များများကိစ္စတွေမှာကိုယ်သဘောထားကိုပြောင်းလဲဖို့ပဲလိုတယ်ပြင်လဲဖို့ပဲလိုတယ်ခုနဆောစောတော့ပြောသလိုပဲနော်
ကိုယ်ဒုက္ခပေးနေလူတယောက်ကိုစိတ်ဆိုးနေတာမုန်းနေတာနော်ဒါပေမဲ့ကိုယ်စိတ်ကိုကိုယ်ကြည့်ပြီးတော့ပြုတ်ပြုံလို့ရသွားတဲ့ခါမှာကိုယ့်ရဲ့စိတ်ဆင်းရဲမှုဟာနည်းသွားတယ်သူ့လည်းပဲအရင်လောက်စိတ်မဆိုးတော့ဘူးမုန်းတော့အဲ့ဒါလိုပဲနော်အလုပ်ပေါ်မှာကိုယ်ထားနေတဲ့သဘောထားကိုကောင်းအောင်ပြုတ်ပြင်းနေလို့ရှိရင်နော်ဒီအလုပ်မှာတွေ့ရတဲ့အခက်အခဲတွေကိုလည်းပဲဒီအခက်အခဲတွေဒီပြင်ရင်ငါတတိနဲ့ကြည့်ပြီးတော့တိပြီးတော့နေသွားမယ်ဆိုရင်ငါရဲ့စိတ်ဓာတ်ရင်းကျက်မှုတွေအထောက်ပံ့ဖြစ်မယ်လို့သဘောထားလိုက်လို့ရှိရင်အလုပ်မှာတွေ့နေရတဲ့ဆက်ဆံနေရတဲ့လူတွေကိုလည်းပဲသူတို့ပေါ်မှာလည်းပဲအတတ်နိုင်ဆုံးသူတို့စိတ်ချမ်းသာမှုကျေနပ်မှုလည်းရအောင်ကိုယ့်အတွက်လည်းပဲစိတ်ချမ်းသာမှုစိတ်ကျေနပ်မှုရအောင်ပြည်ပြည်လည်းဆွေးဆွေးနေနေပြောဆိုဆက်ဆံသွားမယ်ဆိုရင်စိတ်ဝင်စားစရာဒီမျိုးကောင်းလာတယ်နော်
Work can become a vehicle that you are purposefully using to learn and to grow.
Learn ဆိုတာပညာရတာနော်ပညာရတာ grow ဆိုတာတော့အသိဉာဏ်ကြီးလာတာအဲ့တော့ဒီအလုပ်ဒီပင်လင်းနော်ကိုယ့်အတွက်အသိပညာရဖို့ကိုယ့်ရဲ့စိတ်ဓာတ်နဲ့အသိဉာဏ်ရင်းကျက်မှုကြီးပွားမှုဖြစ်ဖို့ရာ vehicle vehicle ဆိုတာယင်တစ်ခုအထောက်ပံ့တစ်ခုဖြစ်သွားတယ်န
ော် obstacle then become challenges
အဲ့လိုကမှတက်ဆိုင်ရေးအခက်ခဲပဲဖြစ်ဖြစ်အလုံးနဲ့ပတ်သက်တဲ့ခြားအခက်ခဲပဲဖြစ်ဖြစ်ရှိလာတဲ့ကမှဒီအခက်ခဲကိုငါရအောင်ကြော်လွှားမယ်ဆိုတဲ့စိတ်မျိုးမွေးလို့ရှိရင်ယင်ဆိုင်ဖို့ရဖို့မလေးတော့ဒီအခက်ခဲကိုငါအကောင်းဆုံးနည်းနဲ့နော်ကိုယ့်အတွက်လည်းအကျိုးရှိတဲ့သူတို့အတွက်လည်းအကျိုးရှိတဲ့အကောင်းဆုံးနည်းနဲ့ပြည်လဲအောင်နီးလန်းရှာမယ်ဆိုရင်အဲ့ဒီနီးလန်းကိုရှာတာကိုကပညာတွေရလာတာနော်အသိဉာဏ်ရင်းကျက်လာတယ်စိတ်တက်တွေရင်းကျက်လာတယ်ပြောရေးဆိုရေးမှာခက်ခဲရှိရင်တော့မှဒီကိစ္စကိုငါဘယ်လိုစဉ်းစားပြီးတော့ဘယ်လိုပြောရင်အဆင်ပြေသွားမလဲစိတ်ထဲမှာအဲ့ဒါကိုအထက်ထက်ခါခါပြောကြည့်မယ်စာပေကျန်ကတော့မှရှာခြင်းလဲရှာမယ်မိတ်ဆွေကောင်းနဲ့တော့ပြောပြတော့လည်းပဲအကြံဉာဏ်ကောင်းယူခြင်းယူမယ်ငါအလုပ်မှာအခက်အခဲတခုရှိနေတယ်ပြောစရာဆိုစရာကိစ္စတခုကတော်တော်ပြောရခက်နေတယ်ဒါကငါဘယ်လိုပြောမလဲအဲ့ဒါလိုပဲအခုတပည့်လေးတွေအများကြီးရှိတယ်အလုပ်လုပ်နေကြတယ်အခက်အခဲရှိတဲ့ခါမှာသူတို့အများကြီးစဉ်းစားတယ်တခါတလေလဲသူတို့လာပြောတယ်ပြောတဲ့ခါမှာဒီကိစ္စကိုဘယ်လိုသဘောထားသင့်တယ်ဘယ်လိုပြောသင့်တယ်ဆိုတာသူတို့ဆွေးနွေးပေးတာနော်သူတို့အလုပ်သူတို့အခြေအနေကိုဒီပုံပုံတော့ရရင်တော့မသိပါဘူးဒါပေမဲ့စဉ်းစားစရာလေးရအောင်ဆိုတော့ဟိုစိတ်ကူးနဲ့မှန်းစားတဲ့အခက်အခဲအခြေအနေတစ်ခုကိုပြောပြီးတော့ဒီခက်ခဲမှာဘယ်လိုပြေလည်အောင်လုပ်ရင်ရတယ်ဆိုတာဆွေးနွေးရတာ။အဲ့လိုဆွေးနွေးဆွေးနွေးနေစဉ်းစားစားပြောတတ်တဲ့အလေးချင်းရလာတယ်။အေးအေးစစ်စစ်တီတီငင်ငင်ပြောတတ်တဲ့အလေးချင်းရလာတယ်။သူတစ်ပါးကကိုယ့်ကိုမခံချင်အောင်စိတ်ဆိုးအောင်ပြောလိုက်ပြီမဲ့ချက်ချင်းသွားတာမဖြစ်ဘူး။စိတ်ကိုအေးအေးလေးထားပြီးတော့ပြည်ပြည်လည်းပဲပြန်ပြောနေတာ။တခါလေကို့ဘုံမှာပြည့်ရဲ့အမျိုးမျိုးတုံးသွားတာကို့ဘုံမှာအခွင့်ငယ်ယူသွားတာကိုရတဲ့နဲ့ခွင့်ကိုမပေးဘဲနဲ့အလွဲတုံးစားလုပ်လိုက်တာမျိုးတွေလဲကျုံရတဲ့ခါရှိတာ ਉਹ အဲ့လိုကျုံရတဲ့ခါမှာလဲအဲ့တပည့်လေးတွေကလာပြောတယ်ပြောတဲ့ခါမှာသဘောထားတွေခံစားချက်တွေစိတ်ရဲ့တုံ့ပြန်မှုတွေကိုတေချာကြီးကြီးကြီးကြီးပြီးတော့ပြန်ဆွေးနွေးတဲ့ခါမှာသူတို့အင်မတန်လူကြီးဆန္ဒတွေတွေ့ရတယ်နော်အဲ့ဒါလို့အခက်အခဲတစ်ခုကြုံတိုင်းကြုံတိုင်းကို့စိတ်ကိုကိုအေးအောင်ထားနိုင်မြတ်ထားပြီးတော့အကောင်းဆုံးနည်းကိုရှာနေရတာကိုကအဲ့ဒါကျင့်တတ်စရာပဲနော်အခက်ခဲကိုပြည်လည်ဖို့ရအကောင်းဆုံးနည်းကိုရှာနေရတာကိုကအင်မတန်ပျော်စရာကောင်းပြီးတော့အင်မတန်စိတ်ဝင်စားစရာကောင်းလာတယ်နော်ဟိုအခက်ခဲကျင့်ရလို့နည်းနည်းပါးစိတ်ပင်ပန်းလာတော့ရှိတယ်နော်အဲ့ဒီနည်းလမ်းကိုပြည်လည်အောင်ရှာနေရတာကိုကတော်တော်စိတ်ဝင်စားစရာကောင်းတယ်အဲ့လိုလှုပ်လို့အခက်ခဲတစ်ခုကိုကြော်သွားတိုင်းကြော်သွားတိုင်းအဲ့ဒီတပည့်လေးတွေကိုအကဲခတ်ကြည့်ရတာမှာသူတို့ကိုသူတို့ယုံကြည်မှုပိုရှိလာတယ်ကျားတော့သူတို့ပဝန်ချင်းရလူတွေကလည်းသိလာတယ်။ဟောအသက်ငယ်ပေးမယ်သူတို့လူကြီးဆန်တကူတဲ့။ဟောတော်တော်ပြောတတ်ဆိုတတ်တကူတဲ့။ဟောဟိုကို့ကို့ထဲအသက်20 30လောက်ကြီးတဲ့လူတွေကစကျားတော့ရေးမိလာတယ်။ဒီလူဟာအသက်ငယ်ပေးမယ်။ဟောတော်တော်စင်းစင်းဆန်းဆန်းသူလောက်တတ်တယ်။တော်တော်စင်းစင်းဆန်းဆန်းသူပြောတတ်တယ်။စိတ်လိုက်မှမှသူမပြောဘူး။ဟောတစ်ဖက်သားသူမလုပ်ဘူး။သူတို့ဘာပေါ်အပြစ်ပုံမချဘူး။တာဝန်ကိုမရှောင်ဘူးသူ။ရတဲ့နီးနဲ့ပြေလေအောင်သူစဉ်းစားပြီးဖြည့်ရှင်းသွားတာပဲဆိုတော့သိလာတယ်နော်သိလာတော့ကို့ဘုံမှာယုံကြည်မှုအားကုန်မှုကြာလိမ့်များလိမ့်ဖြစ်လာတယ်နော်အဲ့တော့အခက်ခဲကိုဒီလိုအေးအေးဆေးဆေးရင်ဆိုင်ပြီးတော့ဖြည့်ရှင်းနိုင်မှသာလူကြီးဖြစ်မှာနော်တာဝန်ကြီးကြီးယူနိုင်မှာအဲ့တော့အခက်ခဲဒီမြင်ရင် challenge တစ်ခုနော်ကို့အေးချင်းကိုပို့ပြီးတော့ထွက်လာအောင်အထောက်ကူပေးတာပဲအဲ့တော့အလုံးမလုံးတဲ့လူကမှအခက်ခဲမရှိဘူးနော် ဘာမှမလုပ်ရင်ခက်ခဲမရှိဘာခက်ခဲမှမရှိရင်အတိညာလည်းထွက်မလာဘူးလူကြီးဖြစ်မလာဘူးဘာတန်ဝန်မှလည်းသူယူနိုင်မှာမဟုတ်တော့ဘူးအသက်ကြီးလေလေအသုံးမကျလေဖြစ်လာတာပဲနော်ကိုကိုကိုလည်းအထင်သေးလာတယ်ပတ်ဝန်းကျင်ကလည်းကိုကိုမလေးစားတော့ဘူးအဲ့တော့အလုပ်ကိုလုပ်ရမယ်အလုပ်မှာအခက်ခဲတွေကဧကံမုတ်ချတွေ့မယ်တွေ့တဲ့ခက်ခဲကိုဉာဏ်ကြီးကြီးသဘောထားကြီးကြီးသတိကြီးကြီးပညာကြီးကြီးနဲ့ဖြည်းဖြည်းဖြည်းဖြည်းပြေလည်အောင်ဖြေရှင်းသွားမယ်အဲ့ဒါကြောင့် obstacle then become challenges အခက်ခဲတွေအတားအဆီးတွေဟာ challenge တွေဖြစ်လာတယ်နော်ရင်ဆိုင်ကြော်လွှားရမယ့်အရာတွေဖြစ်လာတယ် and opportunities အခွင့်အရေးလည်းဖြစ်လာတယ်နော်အဲ့တော့အလိုလိုတဲ့နေရာမှာတဖြည်းဖြည်းတဖြည်းဖြည်းပို့ပြီးတော့ကြီးတဲ့နေရာကိုရောက်သွားတဲ့လူဟာဘာဖြစ်လို့ရသွားလဲဆိုတော့အခက်ခဲကိုပြေလည်အောင်ဖြေရှင်းလို့နော်အဲ့တော့ဒီအခက်ခဲတည်ပင်ရင်သူ့အတွက်အဆင့်တစ်ခုမြင့်သွားဖို့ရအခွင့်အရေးတစ်ခုပဲဘယ်သူမှဒီခက်ခဲကိုမဖြေနိုင်ဘူးဆိုကိုကဝင်ပြတော့ဒီခက်ခဲကိုပြေလည်အောင်ဖြေရှင်းပေးကြည့်နော်အခက်ခဲကြီးကြီးဖြေရှင်းရတဲ့နေရာကိုပဲရတာပဲ frustrations occasions to practice patience နော်အဲ့တော့စိတ်ဆင်းရဲစရာတခါတလေကြုံရတဲ့ခါမှာအဲ့ဒီစိတ်ဆင်းရဲစရာကဘယ်လိုအခွင့်အရေးမျိုးပေးတယ်လဲဆိုတော့သီးခံနိုင်ဖို့ရအခွင့်အရေးမျိုးပေးတယ်နော်မပြေတဲ့ဓာတ်ရှိတဲ့ခါမှာစိတ်ဆင်းရဲလာတယ်နော်အဲ့စိတ်ဆင်းရဲတာကိုကြီးကြီးကြီးပြလို့ပဲခံနိုင်ဖို့ရှိတယ်နော်အဲ့တော့ patience ဆိုတာသီးခံနိုင်တာကိုပြောတာနော်ခန္တီပါရမီတိုးစီတယ်တစ်ဖက်ကစဉ်းစားကြည့်နော် what other people are doing or not doing occasions to be assertive တော့သူများရင်းနဲ့ကိုယ်နဲ့တွဲပြီးလုပ်နေရတာနော်အဲ့တော့လုပ်ငန်းတစ်ခုပြီးဖို့ဆိုတာတခါတလေတော်တော်လေးကိုယ့်ဘက်ကအားထည့်ပြီးလုပ်ရတယ်နော်ရှင်းရှင်းလင်းလင်းပြပြသားသားပြောရဆိုရတယ်ဖြစ်လာတယ်နော်အဲ့တော့အဲ့လိုလုပ်ရင်းနဲ့ပဲရှင်းရှင်းလင်းလင်းတိတိကျကျပြပြသားသားပြောနိုင်ဆိုနိုင်တဲ့အချင်းရလာတယ်ဘာမှမလုပ်တဲ့လူကပြောရဆိုရတာမရှိဘူးသူကတာဝန်မယူရဘူးသူနော်အများကကြောက်နေနောက်ဆုတ်ပြောနေတာပဲနော်အလုပ်ကိုများများလုပ်လာတဲ့လူအခက်ခဲတွေကိုများများဖြေရှင်းတဲ့လူကပြောရတယ်တောင်းဝန်ယူရဲတယ်ပို့ပြီး assertive ဖြစ်တယ်နော်ခိုင်ခိုင်မာမာယက်တည်ရဲတယ်လို့ဖြစ်လာတယ် to be assertive and communicable effectively နော်ခုနပြောရဲဆိုရဲဆိုရဲတမတိတွေပဲပါသွားပါပြီထိထိရောက်ပြောတတ်ဆိုတတ်လာတယ်နော် and power struggle occasions to watch the play of greed aversion and unawareness in other people and in yourself no the power struggle ဆိုတာကသူနိုင်ကိုယ်နဲ့အကျင့်နဲ့လောရကရှိအလုပ်ထဲမှာနော်အဲ့တော့အဲ့လိုအကျင့်နဲ့လောရတဲ့ခါမျိုးမှာလူတွေရဲ့လောဘကိုမြင်ရတယ်နော်လောဘကြီးကြီးနဲ့လှုပ်ချင်တဲ့လူတွေရှိတယ်ဒေါသကြီးကြီးနဲ့လှုပ်ချင်တဲ့လူလည်းရှိတယ်နော်သူတစ်ပါးတည်းလားဆိုတော့မဟုတ်ဘူးနော်မိမိမှလည်းအဲ့ဒါတွေကရှိတာပေါ့နော်အဲ့တော့ power struggle ကပဲဘာကိုပေးတယ်လဲဆိုတော့And power struggle occasions to watch the play of greed, lobha, aversion, dodha, and unawareness, moha, in other people. To the Bama Pite, no? And in yourself. Kukukumala Pite. Loing kaine, tuwale lobha, kuwale lobha, ku lobha ku bianchi hale, tu lobha ule miya. Diluwa chisa, tu petta lobha ine dilo. Kuse kuku bianchi lebe, ah, nga lobha to jini. ဟုတ်သူပဲဒေါသနဲ့လုပ်တယ်တခါတလေမောဟလည်းအမှန်ကြီးတယ်နော်အကြောင်းအကျိုးကိုမစင်ကျင်နိုင်တော့ဘူးထင်ရလုပ်တော့တာအဲ့ဒါကြီးကြီးခွင့်ရသွားတယ်နော်အဲ့ဒါလို့ကိုယ်တဏ္ဍာမှာဖြစ်နေတဲ့လောဘဒေါသမောဟတွေကိုလည်းပဲကြီးခွင့်ရတယ်ဒီတိုင်းအေးအေးချမ်းချမ်းတနေရာမှာနေတဲ့လူမှာလောဘလည်းသိမဖြစ်ဘူးနော်ဒေါသလည်းသိမဖြစ်ဘူးနော်မောဟကတော့တရားမထွက်ရင်အများအားရှိနေတာပဲနော်တကယ်အလုပ်လုပ်တဲ့ခါကျမှလောဘဒေါသကပိုးတောင်ဖြစ်လာတယ်အတိုက်ခံကရှိလာပြီနော်အဲ့တော့အဲ့ဒါလိုလောဘတွေထွက်လာခွင့်ရနေလို့ကြီးခွင့်ရတာနော်ဒေါသတွေထွက်လာခွင့်ရနေလို့ကြီးခွင့်ရနေတာနော်မစင်စားမစင်ကျင်မနဲ့ထင်ရလောက်တာတွေလုံးမရအတွက်ကြောင့်ဒါကိုပြန်ပြီးတော့ကြီးခွင့်ရတာအဲ့လိုကြီးခွင့်ရတာဟာရင်းချက်တဲ့သူဖြစ်ဖို့ရအရေးကြီးတဲ့ခြေလှမ်းတစ်လမ်းပဲနော် When you introduce mindfulness as the thread guiding your seeing and your actions from moment to moment and from day to day at work
as you get up in the morning and prepare to go to work, and as you are choosing to do every day, in a way that goes beyond the necessity of having a job to make money or to get somewhere in life. Emdan shira wajai, no? Pero di alou the ma be taripathan tia o the pi do chin tong twa me so yin, no? Ko alou the ma lout da kain na san sa da twi kho da ri ya sa, tadi ga anauk ga ba ne de chang, po pro shin lin ne, po pro ti cha de, po pro a pye anasa chuin che a ma ne twa de, no? Elo day to day, from moment to moment, khana dai khana dai, a chin dai a chin dai, ni dai ni dai. အလုံးမှာအဲ့လိုသတိထားပြီးလှုပ်သွားမယ်ဆိုရင်နော်ဘယ်ကနေစရမလဲဆိုတော့မနေ့အေးအားထားကလေးကအလုပ်ကိုသွားဖို့ပြင်ကလေးကဒီနေ့ငါအလုပ်သွားတော့မယ်ငါစိတ်ထဲမှာဘယ်လိုခံစားရသလဲတချို့ကတော့တွေးမှာပေါ့နော်အဲအလုပ်ကတော့သွားရအောင်မှာကိုဆိုရင်မောသွားပြီနော်အကုန်သွားပြီအဲ့လိုမဟုတ်ဘဲနဲ့ငါဒီနေ့မှာဒီနေ့အလုပ်လုပ်เสียရှိတယ်ဒီလုပ်ကိုငါဘယ်လိုလုပ်မလို့ငါစဉ်းစားထားတာစိတ်ကူးထားတာရှ
ဲ့တရောနဲ့နော်နီးလန့်နေရှားပြီးတော့စိတ်ဝင်စားပြီးတော့လှုပ်သွားမယ်ဆိုရင်တမျိုးပြောင်းသွားမှာနော်အဲ့တော့အလုတ်ကိုသွားဖို့ရစဉ်းစားလိုက်ကြတဲ့ကဒီအလုတ်ပေါ်မှာဘယ်လိုခံစားမှုရှိနေလဲဆိုတာကိုကြည့်ဖို့လိုတယ်စိတ်ငြိမ်ငြိမ်ကြီးနဲ့အလုတ်ကိုသွားရမယ်ဆိုရင်တော့အလုတ်ကိုသွားဖို့ကအလုတ်နဲ့နီးလာလေးလေးအာကုန်လေးအလုတ်နဲ့နီးလာလေးအာကုန်လေးအလုတ်လောက်မဲ့နေရတဲ့အချိန်ကျတော့မောနေပြီအသက်ရှူလည်းမမှန်တော့ဘူးနှလုံးခုန်လည်းမမှန်တော့ဘူးနော်အကြအလုတ်ခင်မှာကိုဆေးရတောက်အောင်ပါပဲအဲ့တော့အလုတ်ပုံမှာသဘောထားမှန်လို့ရှိရင်မပင်မှန်အဲ့တော့သဘောထားမှန်အောင်ကိုကစူးစမ်းဖို့ပဲလိုတယ်အဲ့လိုလုတ်သွားလို့ရှိရင်နော်အဲ့ဒီအလုတ်လုတ်ရတဲ့အတွက်ကြောင့်ပတ်စံရအောင်တင်မကဘူးစိတ်ဓာတ်ကောအတိညာဉ်ကောအရေးချင်းတွေကောအများကြီးတိုးတက်လာမယ်နော် rather than having work run your life completely you are now in a position to in greater balance with it rather than having work run your life completely ဆိုတာကအလောက်ကကိုယ့်ဘဝကိုမြိုသွားတာเนาะတခါတည်းကိုလွှမ်းမိုးထားတာလှုပ်လို့မရတော့အောင်เนาะခန်းနေရတဲ့အဖြစ်ကိုရောက်နေရတဲ့လူကတတိပဌံတရားကိုအလောက်ထဲမှာထည့်လိုက်လို့ရှိရင်အဲ့လိုမဖြစ်တော့အလောက်ကို तू ကကြည်ပြီးတော့ तू က control လုပ်ပြီးတော့အကောင်းဆုံးဖြောင်းလုပ်တော်ရတယ်အလောက်ကကိုယ့်ကိုမနှိမ့်စက်တော့
When you begin to look at work mindfully, whether you work for yourself, for a big institution, or for a little one, whether you work inside a building or outside, whether you love your job or hate it, you are bringing all your inner resources to bear on your working day.
So, ဒီအလုပ်ထဲကိုသတိပဋ္ဌာန်တရားကိုထည့်ပြီးတော့သတိပဋ္ဌာန်နဲ့ကြည့်မယ်ဆိုရင်ကိုလုပ်တဲ့လုပ်ကကိုယ်ပိုင်လုပ်ကံပဲဖြစ်ဖြစ်နော်အဖွဲ့အစည်းတစ်ခုခုလုပ်ငန်းတစ်ခုခုမှာအမှုဌာနအဖြစ်နဲ့ဝင်လာတဲ့လူပဲဖြစ်ဖြစ်နော်ကိုယ့်လုပ်ငန်းကကြီးသည်ဖြစ်စေငယ်သည်ဖြစ်စေနော်အစအဦးအတွင်းမှာလောရတဲ့အလုပ်ပဲဖြစ်ဖြစ်အစအဦးရဲ့အပြင်ဘက်မှာလောရတဲ့အလုပ်ပဲဖြစ်ဖြစ်နော်ဘယ်လိုနေရာမှာလုပ်တဲ့အလုပ်ပဲဖြစ်ဖြစ်အဲ့ဒီအလုပ်ထဲကိုသတိပဋ္ဌာန်တရားထည့်လို့ရှိရင်ကိုယ်မှာရှိတဲ့ဉာဏ်စွမ်းတွေကိုအများကြီးထုတ်လို့ရလာတယ်နော်ကိုယ့်အရေးချင်းတွေကိုပို့ပြီးတော့ထုတ်သုံးလို့ရလာတယ်
You are bringing all your inner resources. Inner resources ဆိုတာအဲ့ဒါကိုပြောတာနော်။တတိပါလာလို့ရှိရင်ဉာဏ်ပါလာတယ်။ဝိရိယလည်းပါလာတာပဲ။ကိုယ့်အီရှင်းတွေကိုအကုန်လုံးကိုထုတ်ပြီးတော့သုံးတော့တာနော်။အဲ့တော့လူတော်မများအီရှင်းတွေအကုန်လုံးထုတ်ပြီးတော့မသုံးဘူး။အခက်ခဲမရှိရင်အီရှင်းထုတ်ဖို့လည်းမလိုဘူး။အီရှင်းကိုထုတ်ဖို့မလိုရင်မထုတ်ဘူး။မထုတ်ရင်မထွက်ဘူး။မထွက်ရင်မရှိတယ်လို့ဖြစ်သွားတယ်။နော်။အဲ့တော့တတိပဋ္ဌာန်တရားနဲ့အလုပ်ကိုလုပ်လို့ရှိရင်သူအရေးချင်းကိုပို့ပြီးတော့တုံးချင်လာတယ်အလုတ်ကိုကောင်းတစ်ထက်ကောင်းအောင်လုပ်ချင်လာတယ ် This will allow you to take more of a problem solving approach as you go along
အဲ့လိုတတိပါလာလို့ရှိရင်ပြဿနာကိုပို့ပြီးတော့ဖြေရှင်းနိုင်တဲ့သူဖြစ်လာမယ်နော်ကိုယ့်ရဲ့သဘောထားကအခက်ခဲကိုပြဿနာကိုဖြေရှင်းမယ်ဆိုတဲ့သဘောထားရှိလာတယ်အခက်အခဲကိုပြဿနာကိုရှောင်မယ်ဆိုတဲ့သဘောထားမဟုတ်ဘူ
းနော် so problem solving approach ဖြစ်လာတယ်နော်ဒီ problem solving approach ဆိုတာကိုလေးလေးနဲ့စဉ်းစားသိနေနော်
အများနဲ့လောရတဲ့လောတစ်ခုမှာအခက်အခဲတစ်ခုကြုံလာပြီဆိုရင်တတိပဌံတရားကိုအားမထုတ်တဲ့လူဟာဘယ်လိုလုပ်တတ်လဲဆိုတော့ဒါဟာဘု து အပြစ်လဲဆိုတာကိုညံ့ညံ့စဉ်းစားတယ်။လွှဲချဖို့စဉ်းစားတယ်နော်။ဒီပြဿနာကိုကိုယ်တိုင်မယူခြင်းဘူး။ဒါဘု து အပြစ်ကြောင့်ဆိုပြီးအဲ့ဒီလူလွှဲချလိုက်တယ်။လောရမဲ့အချိန်ကြုံလာတယ်ပဲ။ကိုမလုပ်ဘဲနဲ့သူများလုပ်သွားအောင်။စောင့်ပြီးနေတာမျိုးဖြစ်ခြင်းနဲ့ဖြစ်မယ်။လွှဲပေးတဲ့တာမျိုးဖြစ်ခြင်းနဲ့ဖြစ်မယ်။သူပြက်နာမဖြစ်ရှင်းခြင်းဘူးနော်ဤမျိုးစုံနဲ့ရှောင်တယ်ပြီးတော့အလုံးနဲ့ပတ်သက်ပြီးပြောရေးဆိုရေးရှိတဲ့ခါမှာလည်းပဲပုပ်ကိုရေးထိခက်အောင်ဝေဘန္တာပြစ်တင်တာရှုံချတာလို့လုံးမိတတ်တယ်နော်တတိပဌံတရားကိုပေါ်မြအားထုတ်ရင်းနဲ့အလုတ်ကိုလှုပ်သွားတဲ့လူဟာအခက်ခဲတစ်ခုပြက်နာတစ်ခုဘုံမအစင်ပြင်းမပြင်းမှုတစ်ခုပျက်စီးမှုတစ်ခုကြုံလာတဲ့ခါမှာသူဘာကိုစဉ်းစားမလဲဆိုတော့သူမှားတယ်ငါမှန်တယ်လို့ညင်းနေမဲ့အစားဒီဟာကိုအစဉ်ပြေသွားအောင်ဘယ်လိုလုပ်ရမလဲအဲ့ဒါပဲစဉ်းစားတော့ညင်းနေအချင်းကုံသွားတာပဲအလုပ်လည်းဖြစ်မလာဘူးအကောင်းဆုံးဖြစ်မလာနိုင်ဘူးနော်လွှဲဖို့လည်းသူမစဉ်းစားဘူးအငင်းခုံလုပ်ပြီးတော့အနိုင်ယူဖို့လည်းသူမစဉ်းစားတော့နော်ကံဖြစ်တာတော့ဖြစ်ပြီးချွညက်ရှိရင်လည်းရှိတယ်ချွညက်ရှိတယ်ဆိုရင်လည်းပဲပော့ဆာတဲ့လူကိုအေးအစည်းပဲပြောတာပဲဒီနေရာမှာလည်းပော့ဆာတယ်လို့ထင်တယ်နော်ဂွေးဆိုင်ပါသူတို့ဘာကိုအပြစ်ပုံချပြီးတော့အချိန်ကုန်မခံတော့ဘူးအလုတ်ဖြစ်အောင်လုပ်တယ်အရေးကြီးတယ်အဲ့ဒါပဲနော်အလုတ်ဖြစ်အောင်လုပ်တယ်အဲ့တော့လုတ်လုံနေတဲ့တပည့်လေးတွေရှိတယ်ကိုယ်ပိုင်လုပ်ငန်းလုပ်တဲ့လူလည်းရှိတာပဲနော်အမှုတန်းလုပ်တဲ့လူလည်းရှိတာပဲခက်ခဲကြုံတဲ့ခါမှာသူတို့ပြောပြရတယ်မြဲတာပြဿနာရှိလာရင်သူတို့ဘာကိုလွှဲချဖို့စိတ်ကူးပါနဲ့အဲ့လိုလူကမကြီးပွားဘူးနော်အစဉ်ပြေအောင်မလုပ်လို့မဲ့ဆိုစဉ်းစားပါပုပ်ကိုရေးအနိုင်ယူဖို့မကြိုးစားပါနဲ့အလုတ်အောင်မြင်ဖို့ကြိုးစားပါပုဂ္ဂိုလ်ကြီးကိုအနံ့ယူရဲဆိုတာကအတ္တဆွဲပါတယ်မာနပါတယ်နော်အိတ္တမစ္စရိယပါတယ်အဲ့လိုပဲအဲ့တော့တတိပဌံတရားနဲ့အလုတ်ကိုလုတ်တဲ့လူဟာအလုတ်မှာပုဂ္ဂိုလ်ဆွဲနည်းသွားတယ်နော်မာနနည်းသွားတယ်အိတ္တမစ္စရိယမနာလိုဝန်တုံမှုတွေနည်းသွားတယ်နည်းသွားပြီးတော့အလုတ်ဖြစ်အောင်ပဲသူစူးစမ်းတော့တာနော်ငါကတော့အနေနဲ့ခံပြီးအများကြီးလောက်ရတာသူများတွေကတော့မလုတ်ဘူးသူများမလုတ်တော့ငါလည်းမလုတ်ပဲနေမှတက်တာမှာနော်သူများမလုတ်ပဲနဲ့ငါလုတ်နေတော့ငါကြီးပဲပင်ပန်းနေတယ်တချို့အဲ့လိုတွေးတတ်တယ်နော်အဲ့လိုတွေးတော့အလုပ်ဖြစ်မလာဘူးတော့သဘောထားမှန်မှန်နဲ့အလုပ်ကိုစူးစမ်းပြီးတော့လုပ်ပါတကယ်ကိုကသဘောထားမှန်ပြီးတော့စူးစမ်းလို့ရှိရင်အရေးရှင်းလည်းထွက်လာမယ်တနည်းကျရင်တကယ်ထက်တဲ့တဏအခွင့်အရေးလည်းပဲရမှာပါနော်အဲ့တော့စောစောလေးကကိုကသဘောထားမှန်မှန်နဲ့အမြဲတမ်းလုပ်သွားဖို့လိုတယ်တော့အဲ့လိုသဘောထားမှန်မှန်လို့ရှိရင်And thus to cope better with the stresses at work. အလုံးမှာတွေ့ရတဲ့စိတ်ပင်ပန်းမှုကိုပင်ပန်းမှုဟာတက်တာလွားတယ် Then even if you come to a point where you have to face a big life transition, perhaps you were fired from your job or were laid off or you decided to quit, you will be better prepared to meet these changes hard as they are with balance, strength and awareness. အလုံးတည်းနဲ့အလုတ်ကိုလုတ်သွားတဲ့လူဟာတနေ့မှဒီအလုတ်ကတခြားလူကိုပြောင်းကျင်လဲပြောင်းရမယ်တစ်ချိန်မှအနားယူကျင်တဲ့အချိန်ကြိုင်လဲယူရလိမ့်မယ်နော်အဲ့လိုအခါမျိုးမှာစိတ်ပင်ပန်းမှုပိုးတောင်းနေတယ်သူက balance ရှိနေတယ်နော်ဘဝအတွက်သူကအများကြီးပြင်ပြီးသားဖြစ်နေတယ်သဘောထားအများကြီးမှန်နေတဲ့လူဖြစ်နေတယ်အဲ့တော့ပြောင်းကနေအလုတ်အချိန်နေပြောင်းသွားတဲ့အခါအလုတ်ကနေအနားယူရတဲ့အခါမှာတချို့လူတွေကတော်တော်ကိုစိတ်ဓာတ်ကျသွားတယ် depress အများကြီးဖြစ်တယ်နော်တတိပဋ္ဌံတရားနဲ့အလုတ်လုတ်သွားတဲ့လူမှာအဲ့လိုမဖြစ်ဘူးသူမှအဲ့ဒီအလုတ်ကိုမလုပ်လည်းပဲသတိပဋ္ဌာန်တရားအလုတ်ကအမြဲတမ်းရှိနေတယ်။နော်။သူ့ဘဝကိုတကယ်ထိတိရောက်အတိတ်ပဲရှိအောင်အထောက်အပံ့ပေးနေတဲ့အလုတ်ကသူတည်တည်ထိအောင်လုပ်သွားလို့ရနေတယ်။တကယ်ပြောရမယ်ဆိုသူကအလုတ်လက်မဲ့ဘယ်တော့မှမဖြစ်ဘူး။နော်။ You will be better prepared to handle the emotional turmoil and reactivity that invariably accompany major life crises and transitions.အဲ့လိုငယ်စဉ်ကတည်းကလှုပ်လှုပ်ရင်လှုပ်ရင်နေစဉ်နေစဉ်တတိပဌံတရားကိုပွားများအားထုတ်ပြီးတော့သွားတဲ့လူဟာဘဝမှာတွေ့ကျင်ရတဲ့အခက်အခဲတွေကြောင့်စိတ်လှုပ်ရှားမှုရှိတဲ့ခါမှာသူအဲ့ဒါကိုပို့ပြီးတော့ handle လုပ်နိုင်တယ်နော်ထိတိရောက်ကန့်တွဲနိုင်တယ်သူစိတ်ကိုပြန်ပြီးတော့တည်ငြိမ်မှုအေးချမ်းမှုရှိလာအောင်သူလုပ်နိုင်တယ်ပြီးတော့ဘဝမှာမလွဲစားမရှောင်တာတွေ့ရကြုံရမယ် major life crisis ကြီးကြီးမားမားအခက်ခဲကျွမ်းရတဲ့ခါမှာအပြောင်းလဲတွေကျွမ်းရတဲ့ခါမှာတည်တည်ငြိမ်ငြိမ်လေးပဲဆက်ပြော့နေသွားနိုင်တယ
် Since you have to go difficult times anyway in such thing if such things happen to you
အဲ့တော့ဘယ်လိုပဲနေသွားနေသွားဘဝမှာအခက်ခဲတွေပြဿနာတွေအပြောင်းလဲတွေဆိုတာဧကံမုတ်ချကျွမ်းရမှာပဲအဲ့တော့ကျွမ်းမှာချင်းတူတူနော
် You might as well have all your resources and strength at your disposal to deal with them as best you can
အဲ့လိုကျွမ်းမဲ့တူတူနေ့စဉ်နေ့စဉ်ခုမှရှိသမျှနော်အသိဉာဏ်စိတ်ဓာတ်တွေကိုအရေးချင်းတွေကိုထွက်လာအောင်ကြိုးစားရင်ကြိုးစားရင်နဲ့ထုတ်ပြီးတော့နေသွားမယ်ဆိုရင်ဒါအားလုံးအတွက်ပြင်ဆင်ပြီးသားဖြစ်သွားမယ်နော်ဘဝတစ်ခုလုံးအတွက်ပြင်ဆင်ပြီးသားဖြစ်သွားမယ်အဲ့တော့ပြင်ဆင်ယူမှတရားထုတ်မလို့တချို့ပြောကြတယ်နော်အဲ့ဒါအင်မတန်မှားပါတယ်အဲ့ဒီအချိန်ကျမှတရားထုတ်လို့မလွယ်တော့ဘူးသူ့စိတ်ကခံနိုင်မရှိတော့ဘူးနော်အဲ့တော့ငငယ်ရွယ်တဲ့ကအလုတ်လုတ်ရင်းနဲ့ရသလောက်တတိပဋ္ဌာန်တရားကိုအထုတ်သွားတဲ့လူကဒီအလုတ်မှတွေ့ရတဲ့အခက်အခဲတွေသူရင်ဆိုင်ရင်းနဲ့ကျော်လွှားသွားတယ်အလုတ်မှတွေ့ရတဲ့ဆုံးရှုံးမှုတွေဒါတွေသူရင်ဆိုင်ရင်းနဲ့ကျော်လွှားသွားတယ်နော်နောက်ဆုံးအလုတ်ကနေအနားယူလိုက်တယ်ဒါဘဝမှာအင်မတန်ကြီးမားတဲ့ transition တစ်ခုနော်တကုတ်ခုကိုဆုံးရှုံးသွားတဲ့သဘောပဲနော်ဆွန့်လို့လိုက်ရတဲ့သဘောပဲရှိတယ်နော်ဒီလိုနဲ့ပဲနောက်ဆုံးသိမယ်ဆိုရင်တော့မှဒီတိုင်းအမြဲတမ်းနေသွားတဲ့လူဟာအဲ့ဒီသိချင်းတရားကိုပါရင်ဆိုင်ပြီးတော့လက်ခံသွားနိုင်သူဖြစ်နေတယ်နော်ဒါကြောင့်အလုတ်လုံရင်းနဲ့ဘဝမှာနေဖို့ရောသိဖို့ရောအားလုံးပြင်ပြီးသားဖြစ်သွားနိုင်တယ်ဒါကြောင့်အလုတ်တခြားတရားတခြားမဖြစ်စေချင်ဘူးနော်အလုတ်တည်ပြီးရင်တရားဖြစ်ရမယ်အလုံးမှတွေ့ရတဲ့အခက်ခဲဒီဒီပင်လင်းကိုယ့်ရဲ့စိတ်ဓာတ်နဲ့အသိဉာဏ်ဘလောက်ရင့်ကျက်တယ်မြင့်မြတ်တယ်လဲဆိုတာကိုစမ်းတက်နေတဲ့စံမွဲဖြစ်ရမယ်အဲ့ဒီစံမွဲတွေကိုလည်းပဲတတိနဲ့ဉာဏ်နဲ့ပညာနဲ့ကြည့်ပြီးတော့အောင်မြင်သွားအောင်ကြုံတိုင်းကြုံတိုင်းဖြည့်သွားအောင်စံမွဲကိုမရှောင်သင့်ဘူးဒီစံမွဲတွေကိုဖြည့်သွားမှသာပို့ပြီးတော့အသိဉာဏ်ကြီးတဲ့သူဖြစ်လာမယ်နော်ဒီအလေးတစ်ခုကလည်းပြောချင်တာပြောချင်တာတွေကအများကြီးဖြစ်နေတာနော်ကြုံတုံးတစ်ခါတည်းအများကြီးပြောလိုက်တော့ဒီမိကွန်းလေးတစ်ခုကိုသဘောကျလုံးလို့မှတ်ထားတာပါနော်ကိုယ့်ကိုယ်လည်းခဏခဏမေးပါလေအဲ့ဒါဘာလဲဆိုတော့ How big are you big ဆိုတာ capital B capital I capital G သင်ဘလောက်ကြီးတဲ့သူလဲနော်ခဏကိုကြီးကြီးတာမဆိုလို့ဘူးနော်စိတ်ဓာတ်နဲ့အသိဉာဏ်ဘလောက်ကြီးတာလဲအဲ့ဒါမေးတာနော်အမတန်လေးနဲ့တက်မေးကုန်ပဲကိုကိုကိုမေးကြည့်ပါဒီဘုံဘုံတော့ကိုကိုကိုခဏခဏမေးတာ How big are you It takes a big person to succeed တကယ်အောင်မြင်တဲ့လူတယောက်ဖြစ်ဖို့ဆိုတာသင်ဟာကြီးတဲ့လူတယောက်ဖြစ်မှရမယ်နော်စိတ်ဓာတ်နဲ့အသိဉာဏ်ကြီးတဲ့လူတယောက်ဖြစ်မှရမယ်သဘောထားကြီးတဲ့လူတယောက်ဖြစ်မှဘောထားသေးတဲ့လူကလုပ်ငန်းကြီးကြီးကိုအောင်မြင်အောင်မလုပ်နိုင်ပါဘူး။နော်။တာဝန်ကြီးကြီးကိုမထမ်းဆောင်နိုင်ဘူး။အများအကျိုးထိတိရောက်သူမဆောင်ရွက်နိုင်ဘူး။နော်။ To begin with it takes a big person to see what is big. နော်။ဘယ်အလုပ်ကကြီးကျယ်လဲဘယ်အလုပ်ကမြင့်မြတ်လဲဆိုတာသိဖို့ကိုပဲ။အဲ့လိုသိဖို့ရာအဲ့ဒီသိဖို့ရာစူးစမ်းနေလို့သူကိုယ်တိုင်ကြီးမှရကြည့်တာကိုတိဖို့ရကိုကိုယ်တိုင်ကကြီးမှဖြစ်မယ်ပဲဟိလိစံစံပြောရရင်တော့အဲ့လိုပဲเนาะဘယ်လိုအလုတ်ကကြီးကျယ်တယ်လဲမြင့်မြတ်တယ်လဲဆိုတာသိရှင်လို့ရှိရင်ကိုကိုယ်တိုင်ကအသိဉာဏ်စိတ်ဓာတ်ကြီးမှရ
And what wants attention
ဘယ်အလုတ်ဟာငါ့ရဲ့စိတ်ဓာတ်ကြီးအပြည့်ပေးပြီးတော့လုတ်ဖို့ရထိုက်တန်တယ်လဲဆိုတာကိုတိဖို့ရမှာလည်းပဲကိုကအသိဉာဏ်ကြီးတဲ့လူစိတ်ဓာတ်ကြီးတဲ့လူဖြစ်မှာပဲရအောင်ပဲเนาะ
Rather than waste emotional energy on trifling matters.
So, sit down, ma chi rat du, a ti nyan ma chi rat du ba, trifling matters, a se mwa, ma pyo ba lawt de kaisa ri ne be, tu ye emotional energy ya waste phit de. Tu ye sit da in a ri ya, pyong ti goun ni. So, tbo tha ma chi rat lu ya pyatana a te le ne a chain goun ni de. Pin ban ni de tu. Tbo tha chi rat lu ya, pyatana a te le ri a chain goun ma khan mu. Tu ma chi chi che che lou sia shi de.အဲ့တော့ဒီကိစ္စတစ်ခုဟာကြီးသလားသေးသလားဆိုတာသိဖို့တော့မှကိုကတော်တော်လေးရင့်ကျက်မှရမယ်။တုံးမွင့်ကြီးရတယ်သေးတာမခွဲနိုင်ဘူး။ဒါကြောင့်လူတော်တော်များများဟာ အရေးကြီးတာအရေးမကြီးတာကိုမခွဲနိုင်ပဲနဲ့များသောအားဖြင့်အရေးမကြီးတဲ့ကိစ္စတွေနဲ့တနေ့လုံးအချိန်ကုန်ပြီးတော့ဘာမှထိထိရောက်လို့မလုပ်ဖြစ်ဘူး။ဝန်လေးကမိုးချုပ်ဘသူကဘလို့ပြောတာဘသူကဘာလုပ်တယ်ဘသူကမကောင်းဘူးဘသူကဘာဖြစ်တယ်နော်။အဲ့ဒါလိုပဲသူများကိစ္စတွေသူများအမှားတွေချွင်းချက်တွေစသည်ဖြင့်ပေါ့။ဒါတွေပြောပြီးတော့အချိန်ကုန်သွားတယ်။အဲ့တော့တကယ်အလုပ်ကြီးကြီးလုပ်မဲ့လူကသူများကိစ္စတွေအသေးမွှားတွေပြောပြီးတော့အချိန်မကုန်သင့်ဘူး။တကယ်ကြီးရဲ့သူမှန်ရင်လည်းအဲ့ဒီကိစ္စကောင်းနေမထက်တော့သူအချင်းတွေအင်တန်တန်ဖို့ရှိရဆိုတော့သူသိတယ်သူအရေးချင်းတွေဟာဒီထက်မကအင်တန်ကြီးမားတဲ့လုပ်ငန်းကြီးတွေကိုအကောင့်ထဲပေါ်နိုင်လောက်တဲ့အရေးချင်းတွေဖြစ်တယ်ဆိုတော့သူသိတယ်ဆိုတော့အင်တန်တန်ဖို့ရှိတဲ့အချင်းနဲ့အရေးချင်းကိုဘာမှမဖြစ်တော့တဲ့ကိစ္စမှာအကုန်မခံဘူးပြောမနေတော့ဘူး
When you see how you damage yourself by bearing resentment and grudges
သူတို့ဘာမှမုန်းတီးတာနာကြီးတာရန်လိုတာအဲ့ဓာတွေဟာကိုယ့်အတွက်ဘလောက်ထိခိုက်လဲဆိုတာသင်သိလို့ရှိရင
် you can put small annoyances in the past as soon as they occur
အဲ့ဒီမဖြစ်လောက်တဲ့အသေးမွားစိတ်နှောင့်ရှိဖြစ်စရာတွေကိုဖြစ်ဖြစ်ချင်းသိပြီးတော့တွားပြီးတော့တော်ပြီအဲ့တော့တတိနဲ့နေတဲ့သူဟာအသေးမွားကိစ္စတွေနဲ့စိတ်နှောင့်ရှက်အဖြစ်မခံဘူးကြုံတိုင်းကြုံတိုင်းချက်ချင်းသိပြီးတော့ချက်ချင်းပဲသူ့အတိတ်မှာပဲထားခဲ့တယ်နော်
Every circumstance of your life, every joy and every sorrow has an effect in shaping you into what you are.
ကိုယ့်ဘဝမှာတွေ့ကျင်ရတဲ့အခြေအနေတွေအားလုံးကိုယ့်ဘဝမှာတွေ့ကျင်ရတဲ့ပျော်စရာ၊ရှင်စရာတွေ၊စိတ်ညစ်စရာ၊စိတ်ဆင်းရဲစရာတွေအားလုံးဟာကိုယ့်ကိုတနည်းအားဖြင့်ပုံဖော်ပေးတယ်ကိုယ့်ကိုဘယ်လိုလူဖြစ်လာမလဲဆိုတာကိုသူကပုံဖော်ပေးတယ်ဒီနေ့အမြပြောမစို့လောကရန်တရားကကိုယ်ကိုပုံဖော်နေတာပဲเนาะအဲ့တော့စိတ်ဆင်းရဲစရာတွေများများကြုံလာလို့ဖြစ်ရင်ဒီလူဟာစိတ်တက်တွေကြပြီးတော့စိတ်တက်တွေကြမ်းတမ်းလာပြီးတော့ဘဝကိုအလကားဖြစ်အောင်လုပ်လိုက်မယ်လို့ပုံသေးပြောလို့မရဘူးเนาะပြောစရာရှင်စရာတွေများများကြုံတွေ့ရတဲ့လူဟာဘဝကိုကျင့်တတ်ပြီးတော့အောင်မြင်တဲ့လူတယောက်ဖြစ်လာမယ်လို့လည်းပြောလို့မရဘူးเนาะတို့ကတနည်းနည်းနဲ့တော့ကိုယ့်ဘဝကိုတော့အကျိုးတရားမှုရှိနေတယ်เนาะအဲ့တော့ဘလို့ကြောင့်ဒီလိုပြောလို့မရတယ်လဲဆိုတော့
but you have great control over the way it shapes you
ကိုကြုံတွေ့ရတဲ့လောကဓာတ်တရားတွေကကိုကိုဘယ်လိုပုံဖော်မယ်ဆိုတာကိုယ့်ပုံမှာအများကြီးမူတည်တယ်ကိုကအများကြီး control လုပ်လို့ရတယ်နော်ဘယ်လိုလုပ်ရလဲဆိုတော့ကိုကသတိရှိလို့ရှိရင်အခက်အခဲတွေအများကြီးနဲ့ကြုံပေမဲ့လည်းပဲသတိလေးနဲ့ဉာဏ်လေးနဲ့ကြည့်ပြီးတော့ကိုယ့်စိတ်ကိုကိုအေးအောင်ထားပြီးတော့ကောင်းတဲ့ထက်ကောင်းအောင်ကြိုးစားသွားလို့ရှိရင်ကောင်းတဲ့လူတယောက်ဖြစ်လာတာလေအခက်အခဲတွေနဲ့တွေ့ရကျွမ်းတဲ့ခါမှာကိုယ်ကသတိနဲ့ဉာဏ်နဲ့မကြည့်ဘဲနဲ့မကောင်းတဲ့နည်းနဲ့ဒီပြဿနာကိုဖြေရှင်းမယ်ဆိုရင်နော်ကိုယ်ကဆွဲလူတယောက်ဖြစ်သွားမှာပဲလူရင်းနဲ့တူတူပြောလိုက်ရင်အဲ့လိုဖြစ်သွားမှာနော်ဒါကြောင့်အခက်အခဲတစ်ခုကြုံတဲ့ခါမှာလူနှစ်ယောက်တုံ့ပြန်ပုံချင်းမတူတယောက်ကဥပမာဆိုတော့သတိနဲ့နေတဲ့လူဉာဏ်ရှိတဲ့လူနော်သူ့စိတ်ကိုသူသိတဲ့လူဆိုရင်အခက်အခဲတော့ကြုံလာပြီမကောင်းတဲ့နီးနဲ့ငါမယိုးသားတဲ့နီးနဲ့ဒီပြဿနာကိုဖြေရှင်းလိုက်မယ်ဆိုရင်ငါ့ရဲ့စိတ်ဓာတ်ကပျက်စီးသွားမယ်ဒီနီးနဲ့ငါမဖြေရှင်းတော့ဘူးငါ့ရဲ့စိတ်ဓာတ်ကတော့ပျက်စီးမခံဘူးဒီအခက်အခဲကိုငါယိုးယိုးသားသားညံကြီးကြီးနဲ့ဖြေရှင်းမယ်အကြွေဒီအခက်အခဲကြောင့်ငါမှဆုံးရှုံးမှုနဲ့နာမှုရှိလာမယ်ဆိုရင်လည်းပဲခံလိုက်မယ်ဒီအခက်အခဲဆိုတာခဏပါတစ်သက်လုံးမဟုတ်ပါဘူးဘယ်ကိစ္စမှအမြဲတမ်းမနေဘူးအဲ့တော့ခဏငါသိခံနေရင်တချိန်ကျရင်တော့ဒီအခက်အခဲဟာပြေလည်သွားမှာပဲကြုံလောက်သွားမှာပဲအဲ့လိုသိပြီးတော့တတိနဲ့ညံနဲ့ရင်ဆိုင်ဖြည့်ရှင်းသွားမှာဆိုရင်ဒီဒုက္ခတွေပင်လင်းသူ့ကိုလူကောင်းတယောက်ဖြစ်အောင်ထောက်ကူပေးမယ်အခက်အခဲတစ်ခုပြဿနာတစ်ခုကြုံလာပြီးနောက်တစ်ယောက်ကတတိပဋ္ဌာန်တရားကိုမပွားများအမထုတ်ဘူးဆိုတော့သူ့စိတ်ကိုသူမသိဘူးဆိုရင်အခက်အခဲတော့ကြုံပြီးငါဘယ်လိုပြည့်ရည်နဲ့လောက်ရမလဲနော်ရှောင်ကျင်လဲရှောင်မယ်မြို့သားအနည်းနဲ့သူတစ်ခုခုလုပ်ချင်တယ်လုပ်လိုက်မယ်နော်အဲ့တော့အဲ့လိုအခက်အခဲကြုံလာလို့မယိုးသားတဲ့နည်းနဲ့ပြဿနာကိုဖြေရှင်းရတဲ့လူဟာမယိုးသားတဲ့သူဖြစ်သွားပြီနော်အဲ့ဒီကလေးကသူကပျက်စီးသွားပြီသူ့ရဲ့စိတ်ဓာတ်ကပျက်စီးသွားပြီအဲ့တော့လူတစ်ယောက်မှာကိုယ့်ရဲ့အင်မတန်တန်ဖိုးမဖြစ်နိုင်တဲ့စိတ်ဓာတ်ကလေးပျက်စီးသွားရဆိုရင်သူ့အတွက်တကယ်တော့ဘာမှမကျန်တော့ဘူးနော်ဒီလိုပဲအခက်အခဲကြုံတိုင်းကြုံတိုင်းမယိုးသားတဲ့နည်းနဲ့ထွက်ပေါက်ရှာရတဲ့လူဟာကြာလေလေအဆင့်နှိမ့်သွားလေလေပဲ နော်သူစိတ်တဲ့နဲ့သူအသိညာကြားလေးလေးနှိမ့်ကြသွားလေးလေးပဲဖြစ်သွားမယ်အဲ့တော့ကြားရင်ဒီလူကဘယ်လိုဖြစ်လာမလဲဆိုတော့မြင့်မြတ်တဲ့သူဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူးနော်အရေးချင်းရှိတဲ့လူဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူးရုပ်နှိမ့်တဲ့သူပဲဖြစ်သွားတော့မှာပဲနော်အဲ့တော့အခြေအနေတစ်ခုနဲ့ကြုံလာတဲ့ခါမှာဒီအခြေအနေကကိုယ့်ကိုဘယ်လိုလွှမ်းမိုးမလဲဆိုတာဟာကိုယ့်ပုံမှာပဲမတည်ပါဘူးအဲ့ဒါကိုပဲ never forget that အဲ့ဒါကိုမမိတ်ပါနဲ့အဲ့တော့ဒကာကြီးတို့မှာခက်ခဲတွေအများကြီးရှိမှာပါနော်အဲ့တော့လွယ်တဲ့နည်းနဲ့တတ်တာတဲ့နည်းနဲ့မဖြေရှင်းမဲနဲ့မှန်ကန်တဲ့နည်းနဲ့ကောင်းတဲ့နည်းနဲ့ပဲတတိပဌံတရားလေးပေါ်များအထုံရင်းနဲ့ဖြေရှင်းသွားမယ်ဆိုရင်အဲ့ဒီအခက်ခဲကကိုယ့်ကိုမြင့်မြတ်တဲ့လူဖြစ်အောင်လုပ်ပေးမှာခဏလေးတော့ဒီလောက်နဲ့ပဲနှားအောင်မယ်နော်